အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေတာလီဘန်တွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့2000ခုနှစ်ကစလို့ပထမအဆုံးခေါင်းဆောင်ဖြစ်တဲ့သမ္မတအရှရက်ဂါနီဒီကနေ့ပဲကျန်းသက်စာကြေညာဆိုပါတယ်။လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကဘူးမျိုးတော်ကသမ္မတနန်းတော်မှာကျင်းပတဲ့ကျန်းသက်စာကြေညာဆိုပွဲကိုတော့အာဖဂန်နိုင်ငံရဲ့အတိုင်းဝိုင်းနဲ့ဘာသာရေးခေါင်းဆောင်တွေတောင်မကနိုင်ငံတကာကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြတာပါ။အခမ်းအနားမှာတော့တာလီဘန်စစ်သွေးကြွတွေကိုတိုက်ထုတ်ခဲ့ပြီးတဲ့နောက်ပိုင်းအာဖဂန်နိုင်ငံခေါင်းဆောင်ဖြစ်တဲ့တာဝန်ယူထားခဲ့တဲ့သမ္မတဟာမစ်ခါဆိုင်ကသမ္မတသစ်ကိုတရားဝင်တာဝန်လွှဲပြောင်းပေးခဲ့ပါတယ်။သမ္မတရွေးပွဲမှာပြိုင်ဘက်ဖြစ်ခဲ့ပြီးတော့ရွေးကောက်ပွဲနောက်ပိုင်းလာနေချီနိုင်ငံရေးအကြက်တဲတွေကြုံခဲ့ရပြီးတဲ့နောက်မှာအာနာခွဲဝေရေးအစီအစဉ်ရအစိုးရအဖွဲ့ရဲ့အမှုဆောင်အရာရှိချုပ်ဖြစ်လာခဲ့တဲ့အဗ်ဒူလာဟာလည်းကျန်းသက်စာကြေညာပွဲကိုတက်ရောက်ခဲ့ပါတယ်။စစ်တမ်းအလူလဲခံခဲ့ရတဲ့အာဖဂန်နိုင်ငံမှာဒီမိုကရေစီနေကြငြိမ်းချမ်းအာဏာလွှဲပြောင်းနိုင်တာဟာဒါဟာပထမဆုံးချိန်လည်းဖြစ်ပါတယ်။အာဏာလွှဲပြောင်းတဲ့အစီအစဉ်ချောချောမောမောဖြစ်ခဲ့ပေမဲ့လည်းကျန်းသက်စာကြေညာပွဲအခမ်းအနားတွေကျင်းပတဲ့ကဘူးမြို့တော်ကလေးစိတ်နားမှာတော့ဘုံးပတ်ခွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ရှင်။